မရိကတရားဝန်ချုပ်တရားသူကြီးစေခန့်ဖို့သမတော်နဲ့ထမ်းကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာတည်ပြုခန့်အပ်ခံရဖို့တည်တာတော့ရှိနေပါပြီ။နေခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမယ်ဒါမှမဟုတ်ကောင်းကွန်မဲ့ပေးမလားဆိုတာအတိအကျမသိခဲ့ရတဲ့အဓိကအထက်တော်အမတ်နှစ်ယောက်ဖြစ်တဲ့ Susan Collins နဲ့ Joe Manchin တို့ကထောက်ခံမယ်ပေးမယ်လို့ပြောလိုက်ပြီးတဲ့နောက်အတည်ပြုခန့်ထားရေးကိစ္စတည်တာတော့ဖြစ်သွားတာပါ။တရားသူကြီး Kavanaugh အထက်တန်းဆုံးတော့ဘောက1980ပြည်နှစ်တွေကနေအိမ်တစ်ခုမှာလိမ်ပိုင်းမတော်မတရားလုပ်တာခံခဲ့ရတယ်လို့အမျိုးသမီးတူကဆွဆွပြောဆိုပြီးတဲ့နောက်သူကိုဒီပြုခံထားရေးတုံ့ဆိုင်ပြီးအခြေတည်ဖြစ်နေတာပါ။ပေါမော့ကခရစ်စတင်ဘလစီဖို့ဒီဆွဆွချက်တွေမုံမှန်တဲ့အကြောင်းတရားသူကြီးကဗနောကညင်းဆိုထားပါတယ်။နောက်ဆုံးဒီပြုခံထားရေးမဲခွဲဆုံးဖြတ်မဲ့ရေးမတိုင်ခင်အထက်လူတော်မှတ်တွေဆွေးနွေးပြောဆိုတာကိုတန်တရေးနဲ့ဆိုင်တဲ့မဲခွဲဆုံးဖြတ်မှုတစ်ခုကိုတောက်တာလေးကလောက်တာမှာထောက်ခံမဲ50မဲ၊တန်းခွန်မဲ49မဲနဲ့ကပ်ပြီးအတည်ပြုသွားတာကြောင့်နောက်ဆုံးအဆင့်မဲခွဲဆုံးဖြတ်မဲ့အခြေအနေကိုရောက်လာတာဖြစ်ပြီးစနေနေ့မှာအစောဆုံးမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။တရားဥပဒေတရားသူကြီးတူဖြစ်သူအန်တိုနီကနေဒီအနိုင်ယူသွားပြီးတဲ့နောက်လက်လက်သွားတဲ့နေရာအတွက်မစ္စတာကမနောကိုအစာထုတ်ခံထားဖို့လုပ်နေတာပါ။တရားဥပဒေမှာတရားသူကြီး၉ဦးရှိပြီးမစ္စတာကမနောကိုခံထားရေးအတိဖြစ်တော့ပြီးဆိုရင်တော့ကွန်ဆာဗေးတစ်အယူဝါဒနဲ့ရင်းတဲ့တရားသူကြီးအစီအတွက်၅ဦးနဲ့အများစုဖြစ်တော့မှဖြစ်ပါတယ်။ဒီတရားသူကြီး၉ဦးဟာအနိုင်ယူတဲ့အထိတမမို့ကွယ်လွန်တဲ့အထိဇာတ်သက်ပတ်လှုပ်ဆောင်ခွင့်ရှိပါတယ်။